ရခိုင်ပြည်နယ်ကြောက်တော်ရတိတော်နဲ့ဘူးတိတော်မြို့နယ်တွေမှာမြမတက်မတော်နဲ့အေးရခိုင်တက်တော်တို့ဟာအခုမေလ28 29 30နဲ့ဒီကနေ့31ရက်နေ့တွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးနှစ်ဖက်ထိခိုက်ဒဏ်ရာရတာတွေရှိနေတယ်လို့သတင်းရရှိပါတယ်။မေလ26ရက်နေ့မှာမြမတက်မတော်ကတိုင်းမှုအပြောင်းလဲလှုပ်လိုက်ပြီးတဲ့နောက်တိုက်ပွဲတွေပိုပြင်းလာတယ်လို့အေးပြန်ကြားရေးတောင်းခံခိုင်ဒုက္ခကပြောပါတယ်
အစ်တီပြောင်းလာတော့တိုက်ပွဲကတော့ဆက်ပြီးတော့ပြင်းထန်တာပေါ့နော်နမခပေါ့နော်အနောက်ပြောင်းတိုင်းစစ်ဌာနချုပ်ကအနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောင်းတာပေါ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကတိုင်းမှုကိုလည်းနမခပြောင်းလိုက်တော့အဓိကကတော့မေလာထင်းမှာဗမာတစ်တပ်ဘက်ကနေအကြဆုံးတွေတအားများတယ်အဲ့ဒါနဲ့သူ့ကိုပြောင်းလိုက်တာလို့ကျွန်တော်တို့အဲ့လိုပဲသုံးသပ်ထားတာပေါ့
အနောက်ပိုင်းတိုင်းတိုင်းမှုဗိုလ်ချုပ်စိုးတင်နိုင်ကိုအနောက်မြောက်ပိုင်းတိုင်းကိုရွှေ့လိုက်ပြီးအဲ့ဒီဒေသကဗိုလ်ချုပ်ဖုံးမြက်ကိုအနောက်ပိုင်းတိုင်းကိုရွှေ့လိုက်တာပါတိုင်းမှုပြောင်းတာဟာပုံမှန်လုပ်ငန်းသာဖြစ်ပြီးနေမင်းနဲ့အလုပ်ပူကျွမ်းကျင်တဲ့အပေါ်ဆောင်ရွက်တာလို့မြမတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူပုံမှုချုပ်စော်မင်းထွန်းက RFA ကိုပြောပါတယ
်။ကျွန်တော်တို့ဒီကတိုင်းမှုတွေကြောင်းတဲ့လုပ်တယ်ဆိုတာကတော့လိုအပ်ချက်အရလုပ်တာဖြစ်ပါတယ်။ကျွန်တော်တို့လုံလုံလုံဆင်တူပါတယ်။သူကတင်ရတာဝန်ထမ်းဆောင်တယ်မှုအနေထားနေမင်းကျွမ်းကျင်မှုပေါ့အဲ့ဒါကြီးပုံမှုဒီတော့လုပ်တာပါ
။အခုဆိုရင်တိုက်ပွဲတွေနေ့စဉ်ဖြစ်လာပြီးမနေ့ကမေလ30ရက်နေ့မှာဆိုရင်ကြောက်တော်မြို့နယ်မာမူနီဖရအရှိဘက်ရန်ချောင်းမှာတိုက်ပွဲဖြစ်ပြီးမြန်မာတပ်မတော်ကအကြဆုံးတွေရှိတယ်လို့အေအဖွဲ့ကခိုင်ဒုက္ခကပြောပါတယ
်။2019မေလ30ရက်နေ့မနေ့6နာရီခန့်မှာဒီအရင်29ရက်နေ့ကတိုက်ပွဲဖြစ်ခဲ့တဲ့နေရာကြောက်တုံမြို့နယ်မဟာမုန်းကြီးဖျားရဲ့အရှိတ်6ကီလိုမီတာလောက်အကွာအဲ့ဒီရန်ချောင်းထဲမှာနေပြီးတော့တိုက်ပွဲဖြစ်ပွားခဲ့တာ။အဲ့မှာအင်အား150လောက်ရှိခဲ့ဒီတပ်မ99ရဲ့လက်အောက်ခံကျန်သူစစ်ကြောင်းကိုကျွန်တော်တို့ရခိုင်ကတ်တို့ကမန်ဒိုတွေကနေပြီးတော့ချက်တောက်တိုက်ခိုက်ခဲ့ရမှာဗမာစစ်တပ်ဖက်ကနေပြီးတော့30ဦးခန့်ကျဆုံးပြီးတော့ဒဏ်ရာရသူတွေအများအပြားရှိ
အဲ့ဒီတိုက်ပွဲမှာအေအေဘက်ကအလောင်းနှလောင်းရလိုက်တယ်လို့မြမတက်မတော်ပြောရေးဆိုခွင့်ရှိသူပုံမှုချုပ်စော်မင်းထွန်းကပြောပါတယ
်။30ရက်နေ့မှာတော့ကြောက်တော်အရှိကျမ်းမှာသူတို့ဖြစ်ခဲ့တာရှိပါလေ။ဒီရင်တကားကျွန်တော်တို့ကားမိုင်းဆဲထားတဲ့နေရာမှာပဲဒီချောင်းဆဲကြောက်တော်ရဲ့အရှိမြောက်ဆဲမှာပြေးမှုရပါဘူး။ကျွန်တော်တို့ဒီကတော့အေနဲ့ပြတ်တက်တာပြောတာကကျွန်တော်တို့အလောင်းနှလောင်းရလိုက်တယ်အာဘီတီဘလက်ရလိုက်တယ်ကြ။ကျွန်တော်တို့ဘက်ကစစ်တီတယောက်လည်းတန်ခါရပါလေ
။ဒါအပြင်မနေ့ကလည်းရသေးတော်မြို့နယ်မှာမြမတက်မတော်ကခမာရ936 930 938တန်ရင်တွေကနေနေ့လယ်12နာရီကျော်ကနေည8နာရီကျော်အထိလက်နက်ကြီးအလုံးကြီး100ကျော်ပစ်ခတ်တိုက်ခိုက်တယ်လို့အေပြန်ကြားရေးတောင်းကခိုင်ဒုက္ခကပြောပါတယ်။ဒါအပြင်မေလ29ရက်နေ့မှာတော့ကြောက်တော်မျိုးနဲ့ညောင်ချောင်းရွာအရှိဘွယ်မှာတိုက်ပွဲဖြစ်ခဲ့တယ်လို့အေပြန်ကြားရေးတောင်းကခိုင်ဒုက္ခကပြောပါတယ်။မေလ26ရက်နေ့မှာပလဲဝမျိုးနယ်တွေကမြမတက်မတော်ရဲ့စစ်ရင်နှစ်ဆင်းကိုတိုက်လိုက်တယ်လို့လည်းအေအဖွဲ့ကပြောပါတယ်။
26ရက်နေ့မှာဗလဲဝရဲ့အထက်ပေါ့နော်ငတဲ့ရွာနော်မှာဗမာစစ်တပ်ရဲ့ခမာရ218အဲ့ဒီကစစ်ကြောင်းတွေကတက်တဲ့လေးကြီးနဲ့သူတို့နေပြီးတော့လာတာအဲ့ဒီဥစ္စာကိုကျွန်တော်တို့ရခိုင်တပ်တို့ဖက်ကနေပြီးတော့ရားပြတိုက်ခိုက်တဲ့အခါအဲ့မှာတက်တဲ့နှစ်စီးလုံးဝရှေမုန်းခံလိုက်ရတယ်သူကဆိုတော့အဲ့မှာတက်တဲ့ကိုမှပါတဲ့စစ်သားတွေအကုန်လုံးကဒီကလဒါမြစ်ဖြစ်မျိုးသွားတာပေါ့
ဒါနဲ့ပတ်သက်လို့မြမတက်မတော်ပုံမှုချုပ်စော်မင်းထွန်းက
ဘလဝပဲမှာ၃ရက်လေးလောက်ရှိပြီမြစ်ဖြတ်ပူးတဲ့အခါမှာကျွန်တော်တို့အေးနဲ့တိုက်ပွဲဖြစ်ပါလားတိုက်ပွဲဖြစ်တဲ့ကြာကြာဟိုဆက်လက်ကြင်းရောက်လာတာရှိပါတယ်ကြာဟုတ်ကြ။အရာရှိနေရောက်ရေးပြေးပြေးကြပြေးဆုံးတာရှိပါတယ်ကြာ
။အခုလိုတိုက်ပွဲတွေပိုပြင်းလာသလိုတစ်ဖက်မှာလည်းအေးရခိုင်တပ်တော်ပါဝင်မြောက်ပိုင်းမှာမေအဖွဲ့လေးဖွဲ့နဲ့အစိုးရငင်းငင်းကိုယ်စားလှယ်တပ်မတော်ကိုယ်စားလှယ်တို့စွနေဘွဲအတွက်နေရာညှိနှိုင်းနေကြပါတယ်။အဲ့ဒီစွနေဘွဲကိုဇွန်လထဲမှာမဖြစ်မနေကျင်းပဖို့ရှိတယ်လို့သမရာယုံပြောခွင့်ရပုဂ္ဂိုလ်ဦးစောတေကဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောထားတယ်လို့ပုံမှုချုပ်စော်မင်းထွန်းကပြောပါတယ်ခင်ဗျာ။